Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဗျာ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ19ရက်စနေနေ့မနက်ခင်းစီစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။ဖိုင်နိုမီတာ24 40 51တို့ကနေဖိုင်ယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။ခုနှစ်ခင်းစီစဉ်ကိုတာဝယူတင်ဆက်ပေးမှာပါ။
ကျွန်တော်ကျော်လင်မကိုဝင်းမင်းနဲ့အတူနိုင်ငံကထိတ်တန့်ရောက်တဲ့နေကိုကြီးညာတော့ရှိပါတယ်။အခုမနေ့ခင်မှာဆိုရှင်တော့အင်ပီရိုမှာသတင်းယူကွင်းပိတ်ပင်ခံထားတဲ့ CNN သတင်းတော့ကိုသတင်းပြန်ယူကွင်းပေးဖို့တရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချလိုက်တဲ့အကြောင်းနောက်တစ်ခါမီးတွေအကြီးအကျယ်တောရှောက်လောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာမီးတွေကိုထိန်းချုပ်လာနိုင်နေပြီဆိုပေမဲ့လည်းတေဆုံးသူ60ကျော်ပြီးတော့600ကျော်ပျောက်ဆုံးနေရောမယ်ဆိုတဲ့အကြောင်းစတဲ့ကိုကြားပါမှာခင်ဗျာ
။ကောင်းပါပြီခင်ဗျာ။အခုလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်တော့နိုင်ငံကရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်မြန်မာနိုင်ငံအနေနဲ့ဘာတွေလှုပ်ဆောင်ပေးဖို့လိုအပ်နေပါသလဲ
။နိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကအရင်ဈေးကြီးတယ်၊မြေတွေကလည်းဈေးကြီးတယ်၊အမေရိကန်အင်ဈေးလောက်တောင်ရှိတယ်ဆို
။စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကျွမ်းကျင်သူပညာရှင်တဦးဖြစ်တဲ့ဦးကန်ထွန်းထောက်ပြပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းပြန်ပို့ခံရရင်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းတောင်တရုတ်ပင်လယ်ပင်ပင်လယ်ကြောင်းတွလာမှုဆိုင်ရာကျေးဝင်စည်းကမ်းရေးဆွဲနေရမှာထိရောက်တိုးတက်မှုတွေရှိအောင်လှုပ်ဆောင်မှုအာဆီယံကိုအမေရိကန်ကတိုက်တွန်းလိုက်တဲ့အကြောင်းအဆရှိတာတွေအပါအဝင်စိတ်ဝင်စားစရာသတင်းတော်တွေကိုနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုဝင်းမင်းတို့ကကြိုးပြပေးကြပါလိမ့်မယ်ခင်ဗျာ
CNN သတင်းဌာနရဲ့အကြီးတန်းသတင်းတော့ Jim Acosta ရဲ့အမေရိကန်သမ္မတအင်ပီရိုမှာသတင်းယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ Washington DC မြို့တော်ရဲ့တရားသူကြီး Timothy Kelly ကသမ္မတ Donald Trump ဆိုတာကိုမနေ့တုန်းကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအေးမယူမီအပြစ်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့အမေရိကန်ပြည်တော်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်။မကြာသေးခင်ကအင်ပီရိုမှာကျင်းပခဲ့တဲ့သမ္မတ Trump ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတော့ Jim Acosta နဲ့သမ္မတ Trump တို့အမေဖြေလုပ်ကြရင်အငင်းပွားသလိုဖြစ်ပွားခဲ့ပြီး Jim Acosta ရဲ့အင်ပီရိုမှာသတင်းရယူခွင့်ယူသိမ်းခံရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ပါတယ်။တရားသူကြီးသမတိကလေးရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တစ်နေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနရဲ့ရှေ့နေထက်ဘူထိုးကပြောပါတယ်။သတင်းနောက် Jim Acosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်တဲ့အကြောင်းနဲ့သူအလုပ်ပြန်စဖို့အစဉ်သင့်မယ်လို့ပြောပါတယ်။သမ္မတ Trump ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားတယ်။အင်ပီရိုမှာသတင်းယူရဲဆိုလို့ရှိရင်လေးစားတဲ့အမူအရာတော့ရှိရလိမ့်မယ်လို့ဆိုပါတယ်။အင်ပီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုရေးဆွဲနေတဲ့ဒီစီးမင်းတွေနဲ့တရားရုံးကိုပြန်တက်မလို့ရှိရင်ပြန်တက်လို့ရှိရင်သူတို့ပဲပြန်ပြီးတော့နိုင်ရမှာပါလို့လဲသမ္မတ Trump ကပြောပါလေ
ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာအဆိုးအဝါဆုံးဖြစ်တဲ့တော်မီကိုအတော်လေးထိန်းချုပ်ငြိမ့်သက်လာနေတဲ့အချိန်မှာသိဆုံးသူကအနည်းဆုံး63ဦးရှိပြီးနောက်ဆက်လူပေါင်း600ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ကန်ဖိုင်ယာလူလူဒီများတဲ့ဒီတော်မီလူ 19,000 နေတဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ထဲအလင်းမြန်ကူးဆက်သွားပြီးတပတ်ကြာအထိကယ်ဆယ်ရေးသမား900ခန့်အနေနဲ့ဒီမြို့ရင်းနဲ့အနီးအနားတစ်ဝိုက်ကပျက်စီးပုံတွေထဲမှာပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။ဒီတော်မီကြောင့် Paradise မြို့လေးတစ်မြို့လုံးနီးပါးပျက်ကျသွားခဲ့ပြီးအိမ်ပေါင်း 9,900 ပါဝင်အဆောက်အဦ 12,000 နီးပါးပျက်စီးကာနောက်ထပ်အဆောက်အဦတွေကိုလည်းဆက်ထိခိုက်မှာကိုစိုးရိမ်နေရပါသေးတယ်။ပျောက်ဆုံးနေသူအများစုကတော့မီးလောင်နေရာကနေထွက်ပြေးနေကြသူတွေဖြစ်ပုံရပြီးသူတို့ကိုပျောက်ဆုံးကြောင်းကြေညာထားတာကိုသူတို့ကိုယ်တိုင်သိပုံမရကြသေးပါဘူး။ဘတ်မျိုးရဲရရှိကိုရီဟော်နီယာကတော့ဒီပျောက်ဆုံးနေတဲ့လူတွေစီးရင်ကိုအများသိအောင်နေရာနဲ့ကြေညာထားပြီးဖြစ်တယ်မို့ဒီပျောက်နေတဲ့လူတွေဓာရီကိုတွေ့သွားရင်သူတို့အသက်ရှင်ကျန်ရင်နေကြအောင်အာနာပိုင်းလူစီအကြောင်းကြားနိုင်မယ်လို့နိုင်လိမ့်မယ်လို့ဆိုပါတယ်။တကယ်တော့ကယ်လီဖိုးနီးယားပြည်နယ်တိုင်းမှာအဆိုးအဝါဆုံးဖြစ်တဲ့ဒီတော်မီကြီးဟာကီလိုမီတာ950ပတ်လည်ကိုလောင်ကျွမ်းလာနေခဲ့တာဖြစ်ပါတယ်ခင်ဗျ
WikiLeaks website ကိုထူထောင်သူ Julian Assange ဟာ မေရိကန်ပြည်ထောင်စုမှာဆွဲချက်တင်ခံထားရပါတယ်။ဒီလိုဆွဲချက်တင်တဲ့တရင်ဟာဗာဂျီးနီးယားပြည်နယ်ကဒီမသက်ဆိုင်တဲ့အမှုတစ်ခုမှာအမှတ်မထင်မှောက်ယွင်းပြီးတော့ကူးယူဖော်ပြမိရကတဆင့်ပေါ်လာတာလို့ WikiLeaks အဖွဲ့က Twitter လူမှုကွန်ရက်ကနေတဆင့်ပြောပါတယ်။ Julian Assange ကိုဆွဲချက်တင်ခဲ့တာကအမေရိကန်လက်ထောက်ရှိနေ Kellen Dwyer ဖြစ်ပြီးတော့ Julian Assange ကိုပြစ်မှုဆိုင်ရာညှဉ်းဆွမှုနဲ့ဖမ်းဆီးတဲ့အချိန်ထိဒီမှုကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်လို့သူကဆိုပါတယ်။ဗဂျီးနီးယားပြည်နယ်အရှေ့ပိုင်းခင်တရားရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်ဝါစတိဖ်ကတော့ဒီဆွဲချက်တင်မှုကိုတရားရုံးကမှားယွင်းပြီးတော့ဖော်ပြမိသွားတာလို့ဆိုပါတယ်။အမေရိကန်အစိုးရအရာရှိတွေကတော့ဘာမှမှတ်ချက်မပေးပါဘူး။ဩစတြေးလျနိုင်ငံသားကွန်ပျူတာပရိုဂရမ်မာဂျူလီယာဆနက်ရှာလန်ဒန်မှာရှိတဲ့ Equador တန်ရုံးမှာ2012ခုနှစ်ကလေးကနေထိုင်နေတာပါဆွီဒင်နိုင်ငံမှာလိမ္မာဆိုင်ရာပြစ်မှုကျူးလွန်မှုနဲ့ဂျူလီယာဆနက်တရားစွဲဆိုဆွဆွဲခံထားရပါတယ်။ဒါပေမဲ့လည်းသူကဘာအမှမမလုပ်ပါဘူးလို့ညင်ပါလေ WikiLeaks အဖွဲ့ကအစိုးရတို့ရဲ့အတွင်းသတင်းတွေကိုဖွင့်ချနေတဲ့အဖွဲ့ဖြစ်ပြီးတော့သူတို့အဖွဲ့ရဲ့လိုရဒီပေါ်မှာလည်းဝေဖန်မှုတွေအများပြားရှိနေတာပ
ါတူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီသတင်းစာဆရာဂျမေးကာရှော့ဂီတည်ဆုံးမှုပြဿနာအတွက်ဆော်ဒီစိုးရအနေနဲ့ထိန်းချုပ်နိုင်ဖို့ကြိုးစားနေချိန်မှာတူရကီဘက်ကတော့ဒီဘေးရန်နိုင်ငံအပေါ်ဖိအားတွေဆက်ပြီးတော့မြင့်တင်နေပါတယ်တူရကီမြို့တော်အစ္စတန်ဘူကဗလီချောင်းတစ်ခုမှာတောက်ချနေမှာပဲယာရီနဲ့ချီတဲ့ဒီသတင်းစာဆရာကာရှော့ဂီကိုထောက်ခံသူတွေကစူဝေးဆူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။တူရကီဆိုရပါတီ AK ပါတီရဲ့ထိပ်တန်းအကြီးအကဲတွေလည်းဒီဆူတောင်းပွဲကိုတက်ရောက်ခဲ့ကြပြီးသတင်းစာဆရာကာရှော့ဂီအတွက်တရားမျှတမှုယာယီတောင်းဆိုခဲ့ကြပါတယ်။ဒီ AK ပါတီရဲ့ဒုတိယခေါင်းဆောင်နဲ့ကာရှော့ဂီရဲ့တငယ်ချင်းလည်းဖြစ်တဲ့ရက်ဆွန်အက်ကေကသူတို့အနေနဲ့ကာရှော့ဂီအတွက်ခုခံတောင်းဆိုနေကြတာဖြစ်တယ်။သူတို့လူချင်းတာကဂလစားခြေရာမျိုးမဟုတ်ဘူး။တရားမျှမျှတတဖြစ်ရဲလူချင်းတာပါလို့ဆိုပါတယ်။သူကဆက်ပြီးအခုဒီပြစ်မှုအတွက်လူ15ဦးကကျူးလွန်ခဲ့တယ်လို့ sorry ဆိုရကပြောလာတာရှိတယ်။ဒါပေမဲ့ delivery နေနဲ့အခုလိုတတ်ဖြတ်နိုင်ဖို့သူတို့ကိုယ်တိုင်ဆုံးဖြတ်ခဲ့မှာမဟုတ်ဘူး။ဒါဟာအာယုံလွှဲတဲ့လူရဲ့တသက်ပဲဖြစ်တာမို့လုံးဝယုံကြည်စရာမရှိဘူးဆိုပြီး sorry ဆိုရကိုဝေဖန်ပြစ်တင်လိုက်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ92.32 kHz 9335ไบโอมีเตอร์40กิโลเฮิรตซ์983ญาไบโอมีเตอร์48กิโลเฮิรตซ์6753ญาเนดุติยานายเวมาไลแลมีเตอร์190กิโลเฮิรตซ์1505โรกานิทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไบโอมีเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ
်ဘီယိုအမေရိကန်တန်မြန်မာဘက်ကနေပြီးတော့စနေနေ့မနေ့ခင်းနိုင်ငံကတရင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ကမ္ဘောဒီးယားနိုင်ငံကတရုတ်အားပေးမှုနဲ့ပြုလုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေတပ်စခန်းဖွင့်လှစ်ရေးလမ်းပွင့်သွားစေမယ်ဆိုတဲ့ကိစ္စကိုကမ္ဘောဒီးယားအစိုးရနဲ့အရာရှိတွေကညှင်းဆိုလိုက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံခိုခွန်နယ်မှာတရုတ်ဂျူဒီဂျီကုမ္ပဏီနဲ့ပြုလုပ်နေတဲ့ရေနက်စခန်းဟာတရုတ်ရေတပ်တမောတွေစက်ကရာအရက်ဖြစ်လာလိမ့်မယ်လို့ Asia Times Online သတင်းမှာဒီတစ်ပတ်အတွင်းဖော်ပြမှုရှိခဲ့ပါတယ်ကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့တရုတ်ရေတပ်စခန်းအဖြစ်အသုံးချမယ်ဆိုတဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ပကျွေးမီဒေါ်လာ6ဘီလီယံအနည်းတဝက်ကိုတရုတ်နိုင်ငံမှာတင်ရှိနေတာဖြစ်ပြီးတော့တရုတ်နိုင်ငံဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသားတူကိုလှုပ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အောက်တိုဘာလတုန်းကတရုတ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံထဲခိုးဝင်လာတဲ့ဒီအမေရိကန်နိုင်ငံသားကိုဖမ်းဆီးခဲ့ပြီးအခုအမေရိကကိုပြန်ပို့ပေးမယ်လို့ပြောပြီးမှအခုလိုကျေးဇူးတင်ကြောင်းနိုင်ငံတိုင်းဝန်ကြီးကပြောလိုက်တာပါ။နိုင်ငံတိုင်းဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားဆိုရတရားဝင်အခေါ်အဝါကိုတုံ့နှုတ်လိုက်ပြီးအမေရိကန်အနေနဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့ရီပဘလစ်နိုင်ငံနဲ့ဆွေဒင်တရုတ်တွေပူပေါင်းကူညီပေးမှုကိုကျေးဇူးတင်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားမှာတန်ယုံမရှိတာကြောင့်ဆွေဒင်တရုတ်ကအမေရိကန်နိုင်ငံကိုစားဒီလွမြောက်ရေးအတွက်ပူပေါင်းဆောင်ရွက်ပေးခဲ့တာပါ။အခုလိုလှုပ်ပေးဖို့ရှိတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစီလုပ်ငန်းတွေကိုထိခိုက်သွားနိုင်တဲ့အနေနဲ့ရှိတဲ့ဒီပြဿနာမျိုးအတွက်မချုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့တာပါ။မြောက်ကိုရီးယားဆွေကပိုင်း KCN နဲ့သတင်းဌာနကတော့ဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ချနေကကြေညာခဲ့ပေမဲ့စစ်စေးခံရစင်မှာဒီအမေရိကန်နိုင်ငံသားဟာအမေရိကန်ထောင်လိုင်း CIA ကစေလွတ်လိုက်သူဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ထုတ်ပြောနေပါတယ်။
ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စလွတ်တော်ကနေဆုံးဖြတ်ချက်ချနိုင်မှုအရေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဆုံးဖြတ်ချက်မူကြမ်းထွက်ပေါ်လာရေးဗြိတိန်ပြည်သူတွေသူ့ဘက်ကနေပြီးတော့ရက်တီပေးကြဖို့အနေတော်ကပဲတက်တွန်းလိုက်ပါတယ်ခွဲထွက်ရေးသဘောတူညီချက်ရဖို့ကမ်းလှမ်းချက်ကဗြိတိန်ကိုလက်အောက်ခံနိုင်ငံတစ်ခုဖြစ်ပြောင်းလဲသွားစေလိမ့်မယ်ဆိုပြီးတော့သူ့ရဲ့ပါတီတင်းကပဲဝေဖန်မှုတွေရှိနေတာပါEU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်လို့ကြောင်းလူမှုဆန္ဒခိုင်မှုလုပ်ခဲ့တာနည်းနည်းကြော်ကြားလာခဲ့ပါပြီဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါဇင်ဝက်လောက်ရှိတဲ့ဝန်ကြီးတွေလည်းယာလူကနေပြီးတော့နှုတ်ထွက်သွားခဲ့ကြပါပြီဗြိတိန်အောက်လွှတ်တော်အတွင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးအငြင်းပွားနေကြတာပါဒုတိယကမ္ဘာစစ်အစပိုင်းကာလမှာတော့ဗြိတိန်ဝန်ကြီးချုပ်ချိမ်ပလိန်လွှတ်တော်ကနေပြီးတော့ထွက်သွားတဲ့အဖြစ်အပျက်လိုမျိုးဖိအားပေးမှုမျိုးတွေဝန်ကြီးချုပ်ထရီဆာမေအခုရင်ဆိုင်နေရတာပါဒါပေမဲ့လည်းဝန်ကြီးချုပ်မေကတော့ခွဲထွက်ရေးသဘောတူချက်ကိုရရှိဆက်ပြီးတော့ခုခံနေတော့မှာပဲ
ဖလိုရီဒါပြည်နယ်မှာအမေရိကန်ထက်လွတ်တော်မန်နီယာရွေးကောက်ပွဲကမဲတွေကိုလက်နက်ပြန်ရည်တွက်မှုစတင်နေပါပြီ။အမေရိကန်ပြည်ထောင်စုအဆင့်တရားသူကြီးတူကရွေးကောက်ပွဲအရာရှိတွေအနေနဲ့ဒီပြည်နယ်ကိုကမ္ဘာမှာလှောင်ပြောင်ခံရအောင်လုပ်ပေးနေကြတယ်လို့ရွေးကောက်ပွဲအရာရှိတွေကိုဒေါသတကြီးပြောပြီးမှအခုလိုလက်နက်မဲရည်တွက်မှုကိုတောက်ချနေမှာစတင်လိုက်တာပါ။တရားသူကြီးဝါကာကာကုလိုပြောလိုက်တာကအရင်2000ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကမဲရည်တွက်တာပြဿနာတက်ပြီးပြည်နယ်တစ်ခုလုံးမှာအခုလိုမဲပြန်ရည်တွက်ရာကနေနောက်ဆုံးမှဘူတရားရုံးချုပ်ကဝင်ဖြစ်ရှင်းပေးခဲ့တာကိုရည်ညွှန်းမှုရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင
်ဗျထိတ်တရောက်နိုင်ငံတကာသတင်းတွေကိုကိုကြောက်အောင်လွင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီကိုအခုထက်ပိုးပြီးတော့ဆောင်ရွက်နိုင်ဖို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်အတင်းပြန်ပို့ခဲ့ရင်ဒုက္ခသည်ကလေးငယ်တွေထိခိုက်မှာစိုးရိမ်နေလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNICEF တာဝန်ရှိသူကပြောပါတယ်။အပြည့်စုံကိုမတ်စုမြတ်မောင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ။
ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်နဲ့လုပ်နေတဲ့နေရာမှာဒုက္ခသည်တွေရဲ့ဆန္ဒမပါရင်လုံးဝပြန်မပို့သင့်ဘူးလို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရိုက်ကပြောကြားခဲ့ပါတယ်
။ This week we have seen widespread reports that Rohingya refugees in Bangladesh may be forcibly repatriated to Myanmar.
မင်္ဂလာဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုအတင်းပြန်ပို့နိုင်တယ်ဆိုတဲ့သတင်းတွေအခုသတင်းပတ်ထဲကြေကြေပြတ်ပြတ်ရပါတယ်ဒီကိစ္စကို UNICEF ကအင်မတန်စိုးရိမ်ပါတယ်အထူးသဖြင့်အတင်းပြန်ပို့ခံရရင်ကလေးငယ်တွေအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုစိုးရိမ်ပါတယ
်ကလေးငယ်တွေကိုသူတို့မိဘအုပ်ထိန်းသူတွေနဲ့ခွဲဖို့မသင့်တယ်လို့ပြန်ပို့တဲ့နေရာမှာကလေးငယ်တွေအနေနဲ့စိုးရိမ်ကြောင်းကြစိတ်စိတ်ပင်ပန်းလူပင်ပန်းဖြစ်စေတဲ့အခြေအနေမျိုးမရှိစေသင့်တယ်လို့ဖျားနာနေတဲ့ကလေးမျိုးကိုပြန်မပို့သင့်ဘူးလို့လည်းသူကပြောပါဗျ။ဒုက္ခသည်စခန်းတွေထဲမှာရှိတဲ့ UNICEF ဝန်ထမ်းတွေအလို့သဘောမေးမြန်းတဲ့သဘောထားတွေအရဒုက္ခသည်အများစုကလုံခြုံရေးအာမခံချက်မရရင်မပြောင်းချင်ဘူးလို့တုံ့ပြန်ခဲ့ကြတယ်လို့ဆိုပါတယ်။ဒုက္ခသည်စခန်းတွေထဲကအခြေအနေဟာခက်ခဲကြမ်းတမ်းပေမဲ့မြန်မာနိုင်ငံဘက်ပြန်ရင်ကြုံနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်ရမယ့်အစားဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်ကြတယ်လို့သူကပြောပါဗျ။ရခိုင်ပြည်နယ်တွေကရိုဟင်ဂျာကလေးငယ်တွေမိသားစုတွေကလည်းဆက်လက်ရှိနေတဲ့ကန့်သက်ချက်တွေကြောင့်လွတ်လွတ်လပ်လပ်သွားလာနိုင်ခြင်းမရှိသလိုမဖြစ်မနေလိုတဲ့အကျမ်းမာရေးပညာရေးဝန်ဆောင်မှုတွေကိုလည်းအပြည့်အဝမရကြဘူးလို့ UNICEF ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်
။ Many organizations that worked in Northern Rakhine State prior to August 2017 have been unable to resume activity.
ဒီမှာဆိုရကန့်သက်ချက်တွေကြောင့်2019ခုနှစ်ဩဂုတ်လမှတိုင်ခင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုပ်ကိုင်နိုင်ခဲ့တဲ့အဖွဲ့အစည်းအတော်များများအခုချိန်ထိသူတို့ဆောင်ရွက်ခြင်းနဲ့အတိုင်းအတာမျိုးအထိလုပ်ခွင့်မရကြသေးပါဘူး။ဒါကြောင့် UNICEF အဖွဲ့ဝင်ပါဝင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကအဟန့်တားမရှိသွားလာနိုင်ဖို့ဆက်ပြီးတော့တောင်းဆိုနေကြတာပါ။အကူအညီပေးနိုင်ရေးအတွက်လိုတဲ့လုံထုံးလုံနည်းတွေရှင်းရှင်းလင်းလင်းရှိစေဖို့ထောက်ပံ့ကူညီမှုတွေကိုအချိန်မီနဲ့ဘယ်တော့ပို့ပေးနိုင်မယ်ဆိုတာခံမနိုင်စေဖို့နဲ့ကူညီထောက်ပံ့မှုပေးနေသူတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုအတိုင်းဝိုင်းတွေကြာယုံကြည်မှုတည်ဆောက်ရေးတွေကိုပါတောင်းဆိုနေကြတာပါ။
မြန်မာနိုင်ငံဘက်ကအခြေအနေဟာဆက်ပြီးတော့စိုးရိမ်စရာဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်ကလေးတွေအတွက်လည်းစိုးရိမ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမှသူတို့သဘောဆန္ဒနဲ့ပြန်လာနိုင်ရေးလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ် ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ဂျုံလာရုံကနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကိုစက်တင်ဘာနဲ့အောက်တိုဘာမှာနှစ်ကြိမ်သွားခွင့်ပြုခဲ့တယ်လို့နိုင်ငံကြ ాయి ဌာနအမြင့်အတွင်းဝင်ဦးမြင့်သူကကြာသာပတေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ပုံမှန်လဲထိတွေ့ပြီးတော့ပူပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
။မဆုမြတ်မောပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာရဲ့ယင်းနှိမ့်မြုပ်နှံမှုတွေအလုံးရင်းနဲ့ဝင်ရောက်လာဖို့ဆိုရင်အခြေခံအဆောက်အအုံလူအချက်တွေဖြည့်ဆည်းပေးဖို့နဲ့စီဝါရေးဆိုင်ရာမက်လုံးပေးမှုတွေကိုပိုးပြီးတော့ပုံပုံလင်းလင်းမြင်သာစွာပြဖို့လိုတယ်လို့စီဝါရေးနဲ့ဗန္ဓာရေးဆိုင်ရာကြွမ်းကျင်သူပညာရှင်တဦးကထောက်ပြပါတယ်။အခြေတောင်အခြားမှာမြန်မာနိုင်ငံဟာစီဝါရေးရအခွင့်အလမ်းကောင်းတွေအရှိဆုံးနိုင်ငံဖြစ်ကြကြောင်းလာရောက်ပြီးတော့ယင်းနှိမ့်မြုပ်နှံကြဖို့နိုင်ငံတော်အတိုင်အမြခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအာဆီယံထိပ်သီးညီလာခံမှာဖိတ်ခေါ်ခဲ့ပြီးတဲ့နောက်အခုလိုကြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီကြောင့်ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျမြန်မာနိုင်ငံရဲ့မဖွံ့ဖြိုးသေးတဲ့ကဏ္ဍတွေမှာလာရောက်ယင်းနှိမ့်မြုပ်နှံကြဖို့နိုင်ငံတော်အတိုင်အမြခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကစင်ကာပူမှာပြီးခဲ့တဲ့သတင်းပတ်တည်းကျင်းပခဲ့တဲ့33ညမြောက်အာဆီယံထိပ်သီးညီလာခံမှာမိကွန်းပြောကြားရင်းဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံဟာအရှိတောင်အာရှဒေသမှာယင်းနှိမ့်မြုပ်နှံမှုအကောင်းဆုံးနောက်ဆုံးကြံနေတဲ့နေမြေသစ်ဖြစ်သလိုမြေနေရာရှိတာလူငယ်လူသားအင်အားရှိတာတွင်းတွက်ယန္တနာနဲ့မရှာဖွေရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတာကြောင့်နိုင်ငံတကာကုမ္ပဏီတွေအနေနဲ့လာရောက်ယင်းနှိမ့်မြုပ်နှံကြဖို့ကိုဖိတ်ခေါ်တိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာယင်းနှိမ့်မြုပ်နှံသူတွေဘက်ကလည်းမိမိတို့အကျိုးအမြတ်တစ်ခုတည်းသာမကဘဲမြန်မာနိုင်ငံရဲ့လူသားအရင်းမြစ်တိုးတက်ဖို့အတွက်ပါတည်သွင်းစဉ်းစားပေးဖို့ကိုလည်းတတိပေးပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဒာယီဌာနမှာနေပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဗန္ဒာယီဆိုင်ရာဒါရိုက်တာအဖြစ်ဆောင်ရွက်ခဲ့သူဦးကန်ထွန်းကတော့တိုင်းပြည်ဖွံ့ဖြိုးရေးအတွက်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေဝင်လာဖို့လိုအပ်နေတယ်ဆိုပေမဲ့နိုင်ငံသားကုမ္ပဏီတွေဝင်လာခြင်းအောင်လို့တော့အခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေဖြည့်ဆည်းထားပေးဖို့လိုတယ်လို့ထောက်ပြပါတယ်
။အဲ့ဒါလာနိုင်အောင်အနေထားဖန်တီးပေးရမယ်။တိကျကနံပါတ်7ရေးတွေမကောင်းသေးဘူးလို့ကျွန်တော်မြင်ပါတယ်။နှိမ့်ချက်ကအဓိကလျှက်စစ်ပေါ့လေ။လျှက်စစ်ဆိုရင်တိုးတက်ဖို့လိုတယ်၊ပြည့်စုံမှုလိုတာပေါ့။လျှက်စစ်ကရန်ကုန်နဲ့အဝေးနေမှာမရကြဘူးလေ၊မပြည့်စုံဘူး။နောက်ပြီးတော့မြေပေါ့လေ။နိုင်ငံသားတွေလာလို့ရှိရင်ဒီမှာအင်ကားကရန်စည်းကြီးရယ်၊မြေတွေကလည်းစည်းကြီးရယ်၊အမေရိကန်အင်စည်းလောက်တောင်ရှိတယ်ဆိုပြီးတော့အဲ့လိုတွေကိုပြန်ပြန်လေ။ဆိုတော့အဲ့အချက်တွေကိုအထူးအခွင့်အရေးအနေနဲ့ယင်းမျိုးနဲ့ဥပဒေမှာဒါတွေထည့်ပြီးသူတို့ကိုလာကြအောင်အင်းရှင်နေနဲ့ဖန်တီးပေးဖို့လိုတယ်။အဲ့ဒီအချက်၃ချက်မပြည့်စုံသေးလို့ဟိုနိုင်ငံသားတွေကတွန့်ဆုတ်နေတယ်
။ဖွံ့ဖြိုးဖို့အားယူနေတဲ့ပြည်내ထူထောင်စနိုင်ငံတွေမှာနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေဖိတ်ခေါ်တဲ့အခါကာလအတိုင်းအတာတစ်ခုတည်းအထူးအခွန်ကင်းလွတ်ခွင့်တွေပေးလို့ရှိပါတယ်။ဒီအပိုင်းမှာ NLD အစိုးရရဲ့မူဝါဒတွေကထင်သာမြင်သာမရှိသေးဘူးလို့ဦးကန်ထွန်းကဆိုပါတယ်။
ဒီအခွန်ကိစ္စရတဲ့အခွန် policy taxation policy ရတဲ့ရေးကြည့်ပါလားမင်းရသားကဝင်နိုင်အောင်အထူးခွင့်ပေးပေးရမယ်အလုံးငန်းနေတဲ့အစဉ်ပြောင်းလုပ်ပေးရမယ်အခွန်စည်းလင်းလင်းမဖော်ခင်ဗျဥပမာကုမ္ပဏီတခုထောင်နေဆိုရင်အခွန်နဲ့ပတ်သက်ပြီးတော့9နှစ်ပြင်10နှစ်အတွင်းအခွန်ကိုအထူးလျှော့ပေါ်ပြီးတော့ဟုတ်လား import export tax တွေကိုဘယ်လိုပြင်လို့မဆိုတော့ပြပြသားသားအရင်ကြီးညာတင်တယ်လို့ထင်ပါတယ်ဒီတစ်ချက်ကယင်းနှိမ့်မြုပ်နှံမှုတွေမှာထည့်ပေးရမယ
်။နိုင်ငံတကာရဲ့အဖို့မျိုးတိုးတက်မှုအတွက်ယင်းနှိမ့်မြုပ်နှံမှုတွေလို့တိုင်းကြုံရလေ့ရှိတာကသဘာဝပတ်ဝန်းကျင်ပျက်စီးမှုပြဿနာဖြစ်ပါတယ်။ဒီအပိုင်းမှာအစိုးရကဒေသခံတွေအတွက်မူဝါဒချမှတ်ဆောင်ရွက်ပေးဖို့လိုတယ်လို့ဦးကန်ထွန်းကပြောပါတယ်။အထူးသဖြင့်ပြည်နယ်နဲ့တိုင်းတွေမှာနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေပိုဝင်လာအောင်အကင်းအကျင်းတွေပြင်ဆင်ဆောင်ရွက်ပေးသင့်တယ်လို့ဦးကန်ထွန်းကအကြံပြုပါတယ်
။နိုင်ငံရေးကတော့ကျွန်တော်အမြင်ကတည်ငြိမ်မှုရှိပါတယ်။ဒီရခိုင်ကိစ္စကတော့ပြင်ပပြောကလို့ကျွန်တော်မြင်ပါတယ်အဲ့တော့ကျွန်တော်သာဆိုရင်ရခိုင်ကိုလုံးဝမဖိတ်ခေါ်ဘူးကျွန်တော်ရန်ကုန်ကယားရီတိုင်းဘူးတိုင်းပြင်ပြည်နယ်မွန်ပြည်နယ်မန္တလေးတိုင်းအဲ့ဒီဘာတွေမှာလာလို့လို့ချင်းခေါ်နေဘလို့ကင်းလို့ပြင်မယ်လမ်းမဆက်တည်းဘလို့အောင်မြောင်ဖန်တီးပေးထားမယ်ဆက်စစ်တူအများစုရအောင်ပြည်စုံလုံးလုံးဆက်ယုံနေမှာလက်စစ်တွေရအောင်ဖန်တီးပေးမယ်ဆိုပြီးတော့အပေါ်ကိုပြောပြနိုင်လို့ရှိရင်ဒီကိစ္စပြေလည်သွားမယ်လို့ကျွန်တော်ထင်ပါတယ
်။အာဆီယံထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာပြန်လည်ရေးဆွဲထားတဲ့ယင်းနှိမ့်မြုပ်နှံမှုဥပဒေသစ်ဟာအရင်ကတည်းကလောက်ကန်ရလွယ်ကူသလိုကုမ္ပဏီတွေမှတ်ပုံတင်ရမှာလဲအွန်လိုင်းကတဆင့်အလွယ်တကူလုပ်နိုင်ကြောင်း၎ မြန်မာနိုင်ငံကိုယင်းနှိမ့်ညွန့်နှံသူတွေလာရောက်ဖို့အထူးလိုလားကြောင်းပြောဆိုသွားပါတယ်။ယင်းနှိမ့်ညွန့်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအသစ်တစ်ခုကိုဖွဲ့စည်းနိုင်ဖို့ပြည်ထောင်စုရှိနေချုပ်ကလွှတ်တော်မှအဆိုတင်သွင်းခဲ့ပြီးလာမယ့်နိုဝင်ဘာ19ရက်နေ့လွှတ်တော်မှအတည်ပြုခဲ့ရင်25ခုမြောက်ဝန်ကြီးဌာနဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါ။တော်ရရှိမှာခင်ဗျာ။တောင်တုပ်ပင်နယ်အတွင်းပင်လယ်ရောင်သွားလာမှုဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲနေတာကိုထိရောက်တဲ့တိုးတက်မှုတွေဖြစ်အောင်လှုပ်ဆောင်ဖို့အာဆီယံအဖွဲ့ကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတိုက်တွန်းလိုက်ပါတယ်။တောင်တုပ်ပင်လယ်အတွင်းတရုတ်ရဲ့နေမီချက်ထွင်မှုတွေနဲ့ပတ်သက်လို့အခြေတောင်အခြားနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားမပြေမလည်ဖြစ်နေတာနှစ်တော်ကြာလာနေပါပြီ။အမေရိကန်ရဲ့တွန်းအားကြောင့်ဘလို့ထူးခြားမှုတွေရှိလာနိုင်ပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ Love Jinning ရဲ့ Nikki Ching တို့ရဲ့ပြပို့ထားတဲ့သတင်းလွှာကိုကိုကျော်အောင်လွင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်တွင်ပင်လယ်ရေကြောင်းသွားလာမှုဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေရေးဆွဲဖို့တရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူပြီးတော့ရေးဆွဲနေကြတာ။၃နှစ်ကြာလာပါပြီ။အခုချိန်ထိမပြီးသေးပါဘူး။စင်ကာပူနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကတော့ဒီရေးဆွဲမှုကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ဘက်ကတိုက်တွန်းတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မနေ့တုန်းကပူးတွဲကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ
် The United States encourages ASEAN to continue to move forward with a meaningful and binding code of conduct for the South China Sea
အာဆီယံဒေသရင်းနိုင်ငံတွေအနေနဲ့တောင်တရုတ်ပင်လယ်နဲ့ဆိုင်တဲ့အဓိပ္ပာယ်ပြေဝပြီးတော့အားလုံးကိုခြုံငုံမိစေမဲ့ကျင့်ဝတ်စည်းကမ်းရေးဆွဲမှုတွေကိုဆက်ပြီးတော့လှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်စင်ကာပူအပါအဝင်ဒေသရင်းနိုင်ငံတွေအနေနဲ့ကိုယ်နဲ့ဆိုင်တဲ့ရေးပိုင်တဲ့ထက်မှာလေးလာစူးစမ်းမှုတွေကိုယ်ပိုင်ဆိုင်တဲ့ရင်းမြစ်တွေကိုရှာဖွေဖော်ထုတ်တာတွေကိုယ့်ရေးပိုင်နဲ့အတွင်လှုပ်ရှားသွားလာတာတွေနဲ့ဒီလုပ်ငန်းတွေနဲ့ဆိုင်တဲ့မိတ်ဖက်နိုင်ငံတွေရွေးချယ်ထူထောင်တာတွေကိုလုပ်နိုင်ရပါလိမ့်မယ်
တောင်တရုတ်ပင်လယ်ဟာနိုင်ငံတစ်ခုကပိုင်ဆိုင်တဲ့ပင်လယ်မဟုတ်ဘူးလို့လည်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကဆက်ပြောပါတယ
် The South China Sea doesn't belong to any one nation and you can be confident Mr. Prime Minister
တောင်တရုတ်ပင်လယ်ဟာဘယ်နိုင်ငံတစ်ခုကမှပိုင်ဆိုင်တဲ့အရာမဟုတ်ပါဘူးဒါကိုစင်ကာပူဝန်ကြီးချုပ်အနေနဲ့ခိုင်ခိုင်မာမာယုံကြည်ထားနိုင်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာဥပဒေတွေကခွင့်ပြုထားသလောက်လေကြောင်းပြန်သန်းမှုတွေရေကြောင်းသွားလာမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လှုပ်ဆောင်သွားမှာပါ
အမေရိကန်ဘက်ကအာဆီယံအဖွဲ့ကိုအခုလိုတိုက်တွန်းနေပေမဲ့တကယ်တမ်းလက်တွေ့လိုရတဲ့ကိစ္စမှာတော့မလွယ်လာပါဘူး။တောင်တရုတ်ပင်လယ်အတွင်းမှာလှုပ်ရှားဆောင်ရွက်နေတဲ့တရုတ်ရဲ့ခြေလှမ်းတွေကအာဆီယံနိုင်ငံတချို့အတွက်စိတ်ပူစရာပါ။ဒူပိုင်နဲ့ကိုပိုင်နဲ့ငင်းပွားနေတဲ့ကျွန်းတွေမှာတရုတ်ဘက်ကဆောက်လုပ်ရေးတွေလှုပ်ဆောင်နေပြီးတချို့ကစီရေးမှအသုံးပြုဖို့ဖြစ်ပါတယ်။တချို့နေရာတွေမှာလည်းလူလုကျွန်းတွေကိုဖန်တီးတိစောက်နေတာပါ။တောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုကနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့လည်းဆက်ဆက်နေတာကြောင့်ချုပ်ထွေးတဲ့ပြဿနာတွေဖြစ်ပါတယ်။ဒါကြောင့်လဲကျင့်ဝတ်စည်းကမ်းရေးဆွဲနိုင်ရေးကထင်သာတာထက်ပိုပြီးတော့ကြံ့ကြာနေတာပါ။ရေပိုင်နဲ့ငင်းပွားမှုမှာပါဝင်ပတ်သက်နေကြတာကဘရူနိုင်း၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကတစ်ဖက်၊တရုတ်ကတစ်ဖက်ဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာရေနံနဲ့သဘောပေါက်တံငွေထွက်တဲ့နေရာတွေလည်းရှိနေတာကြောင့်ဒီတရံဇာတ်ရင်းမြစ်တွေရှာဖွေဖို့ရေးမှလည်းရေပိုင်နဲ့ဆိုင်ရာငင်းပွားမှုတွေကြောင့်ပြဿနာတွေတက်နေကြတာပါ။အချုပ်အခြာအာဏာပိုင်ဆိုင်မှုကိစ္စကြောင့်ကျင့်ဝတ်ရေးဆွဲရေးကြံ့ကြာနေတာလို့စင်ကာပူနိုင်ငံနိုင်ရန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနက OE Song ကပြောပါတယ
် This sort of verging on issues of sovereignty would pop up and whenever they pop up
အချုပ်အခြာအာဏာပိုင်ဆိုင်မှုကိစ္စပေါ်လာတဲ့အခါတိုင်းကျင့်ဝတ်ရေးဆွဲရေးဆိုင်ရာညှိနှိုင်းသူတွေအနေနဲ့သူတို့ရဲ့နိုင်ငံတွေကိုပြန်သွားပြီးကြုံနေရတဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးကြဖို့လိုပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေကလည်းအချိန်တော်တော်ကြာပါတယ်
တောင်တရုတ်ပင်လယ်ဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲဖို့အာဆီယံဘက်ကကမ်းလှမ်းခဲ့တဲ့ဒီစီဇန်ကိုတရုတ်နဲ့စတင်ပြောဆိုခဲ့တာ1996ခုနှစ်ကတည်းကဖြစ်ပြီးညှိနှိုင်းပြောဆိုမှုတွေကလုံးတစ်ချက်မလုံးတစ်ချက်ရှိနေခဲ့တာပါဒီကျင့်ဝတ်တွေကိုအတည်ပြုနိုင်မှုဆိုတာကဒီကိစ္စမှာပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအားလုံးကကြီးမားတဲ့အထောက်ဖန်တီးမှုတွေကိုပြသရမှာဖြစ်တယ်လို့ဒီကျင့်ဝတ်စည်းကမ်းတွေပေါ်ပေါက်အောင်လုပ်လို့တဲ့ဆန္ဒလဲအခိုင်အမာရှိဖို့လိုတယ်လို့အာဆီယံရေကြောင်းသွားလာမှုဆိုင်ရာလေ့လာရေးအဖွဲ့ကအော်တိုဘာလာတော့ကပြောထားပါလေအခုလာမယ့်2019ခုနှစ်အတွင်းကျင့်ဝတ်စည်းကမ်းမူကြမ်းတရက်ကိုထွက်ပေါ်လာအောင်လုပ်ကြဖို့အာဆီယံနိုင်ငံတွေကအားခဲထားကြပါလေတရုတ်ဝန်ကြီးချုပ်လီကာရှင်းကတော့ပိုင်နဲ့အငင်းပွားမှုပြဿနာတွေကဒေတာရွေးနိုင်ငံတွေအနေနဲ့ဖြေရှင်းလို့ရတဲ့ကိစ္စဖြစ်ပြီးကျင့်ဝတ်စည်းကမ်းရေးဆွဲမှုကိုလည်းတရုတ်ဘက်ကတက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်အပိတ်သက်သဘောတူညီမှုကိုလည်းလာမယ့်3နှစ်အတွင်းတရုတ်ဘက်ကရစေချင်ပါတယ်လို့ပြောထားပါလေ
ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျ2014ခုနှစ်ကဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုဥဆောင်ခဲ့ကြတဲ့ဆန္ဒပြခေါင်းဆောင်တွေဟာဆန္ဒပြပွဲပြီးဆုံးခဲ့ပြီးတော့၄နှစ်နီးပါးကြာလာမဲ့ တနင်္လာနေ့ကျရင်တရားရင်ဆိုင်ကြဖို့ရှိနေပါတယ်။ဟောင်ကောင်ကနေ VOA သတင်းတောက် Even Hill People ရဲ့သတင်းတော်ကိုဆက်ပြီးတော့တင်ပြပေးပါမယ်။ Benny Chan, Chan Kamin နဲ့ River and Chu Yumin တို့ဟာ2014ခုနှစ်ဒီမိုကရေစီရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတို့ရဲ့အခမ်းကဏ္ဍအတွက်ထောင်နှံ9တည်ပြည်တန်ချခံရနိုင်တဲ့အမှုကိုတနင်္လာနေ့တရားရုံးမှာစစ်ဆေးခံရဖို့ရှိနေပါတယ်။တောင်းနဲ့ချီတဲ့ဟောင်ကောင်မြို့နယ်လူထုဟာနှစ်လကျော်ကြာမြင့်တဲ့အထိလမ်းမတွေပေါ်မှာထွက်ခဲ့ကြပြီး Umbrella Movement ထိလှုပ်ရှားမှုလို့လူသိများခဲ့တဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်။2014ခုနှစ်နှောင်းပိုင်းမှာဖြစ်ပွားခဲ့တဲ့အဲ့ဒီဆန္ဒပြပွဲဟာဟောင်ကောင်ရဲ့အဆင့်မြင့်ဆုံးခေါင်းဆောင်ဖြစ်တဲ့အုပ်ချုပ်ရေးမှုကိုတိုက်ရိုက်ရွေးချယ်နိုင်မှုအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်3ဦးရင်ဆိုင်နေကြတဲ့ဆွဆွဲချက်တွေထဲမှာရွေးကောက်ပွဲစနစ်ကိုပြုပြင်ပြောင်းလဲမှုလုပ်မပေးဘူးဆိုရင်2013ခုနှစ်အတွင်းဟောင်ကောင်ရဲ့စီးပွားရေးအချက်အချာဒေတာတစ်ဝက်ကိုတင်ပိတ်ထားကြဖို့သွေးတို့လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်လည်းပါဝင်ပါတယ်။သူတို့ပေါ်ဒီလောက်ထိပြင်းထန်တဲ့ဆွဲချက်တင်လာလိမ့်မယ်လို့မျှော်လင့်မှထားတဲ့အကြောင်းအခုတော့ထောင်နှံအပြစ်ပေးခံရဖို့များနေပြီဖြစ်ကြောင်းဟောင်ကောင်မှာရှိတဲ့ Chinese University ကပမောက္ခချန်းကပြောပါတယ်
။ We already prepared for it and we understood that that might have a serious consequence for our job as a professor.
ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားကြပါတယ်ဒီနေရာမှာကျွန်တော်တို့ရဲ့အလုပ်ကိန်းတွေပေါ်ဆိုးရွားလာတဲ့အကျိုးဆက်တွေချရောက်လာနေတယ်ဆိုတာကိုပမောက္ခတရားအနေနဲ့လည်းနားလည်ထားပြီးသားပါဒါပေမဲ့အခုလိုမျိုးအလွန်ကိုထူးကဲဆန်းပြားစွာဆွဲချက်မျိုးတင်လိုက်မယ်လို့တော့ဘယ်တော့ကမှထင်မထားခဲ့ပါဘူးအခုတော့အများဆုံးထောင်တန်း9တချီချခံရနိုင်တာပေါ့ဗျာ
သူတို့၃ယောက်ဟာတနင်္လာနေ့ကျရင်လွတ်တော်အမတ်2ဦးပါဝင်တခြားဆန္ဒပြခေါင်းဆောင်6ယောက်တို့နဲ့အတူတရားရင်ဆိုင်ကြရတော့မှာပါသူတို့၉ယောက်ကိုမီဒီယာတွေကထီကိုကြောင်လို့ခေါ်ဆိုနေကြပါတယ်။တရားရေးဌာနကသူတို့ရဲ့အမှုကိုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ဘာမှတစုံတရာမှတ်ချက်ပေးပြောဆိုစရာမရှိပါဘူးလို့ VOA ကိုစာနဲ့အကြောင်းကြားခဲ့ပါတယ်။ဒါအပြင်2014ခုနှစ်ဆန္ဒပြပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းလူပဏျောက်ကိုတရားစွဲဆိုမှုပြုလုပ်ခဲ့တယ်ဆိုတာကိုလည်းမှတ်တမ်းတင်ထားခြင်းမရှိဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့တရားစွဲဆိုမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ကောင်စုံကန်ကသူ့ရဲ့ blog မှာဆန္ဒပြပွဲနဲ့ဆက်ဆက်ပြီးတော့ပတ်သက်သူ220ကိုတရားစွဲဆိုခဲ့ပြီး88ယောက်ကိုပြစ်ဒဏ်တွေချမှတ်ခဲ့တယ်လို့យေတာထားပါတယ်။ George Chauvin ဟာ2014ခုနှစ်နောက်ပိုင်းတရားစွဲဆိုခံခဲ့ရသူတွေထဲမှာပါဝင်ခဲ့ပြီးဆန္ဒပြရာမှာပါဝင်ခဲ့တဲ့ဆယ်ကျော်သက်လူငယ်တွေတဲကထင်ရှားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒီမိုကရေစီလှုပ်ရှားမှုမှာကာလကြာစီလက်တွဲခဲ့တဲ့ခေါင်းဆောင်၃ယောက်ကိုတရားစွဲဆိုမှုပေါ်စိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းသူက VOA ကိုပြောပါလေ
They are the prominent and senior leaders in democracy movement of Hong Kong and they have
သူတို့ဟာဟောင်ကောင်ရဲ့ဒီမိုကရေစီရေလှရှားမှုမှာထင်ရှားလူသိများတဲ့ခေါင်းဆောင်ဟောင်းတွေဖြစ်ကြပါတယ်ကျွန်တော်မမွေးခင်ကတည်းကဒီမိုကရေစီအတွက်သူတို့တွေတိုက်ပွဲဝင်ခဲ့ကြတာပါအထူးသဖြင့် River and Chu ပေါ့ဗျာထောင်နံအပြစ်ပေးလိုက်မှာကိုကျွန်တော်အတော်စိုးရိမ်ပါတယ်တကယ်ကိုစိတ်နှောက်ရှက်ဖြစ်စရာဖြစ်ပါလိမ့်မယ်
။ရှည်ရဲအတွက်မရေမရဖြစ်နေတဲ့ခြံကတော့ဟောင်ကောင်မှာပြုလုပ်တဲ့အကြမ်းမဖက်တဲ့ဆန္ဒပြမှုပေါ်မှာလေးစားမှုထားရှိတဲ့အရင်တုန်းကချမှတ်ခဲ့မှုတဲ့ဆုံးဖြတ်ချက်တွေအတိုင်းတရားရုံးကလိုက်နာဆောင်ရွက်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းပြောဆိုပါတယ်ခင်ဗျာ
ဒီမနက်ခင်းအတွက်သတင်းစောင်းမတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာအစရှိတဲ့ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီခန့်အတန်လွှင့်ပေးနေပါတယ်။ VOA ကို VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ရှိပါခင်ဗျာ။ VOA American တန်ခါစနေနေ့မနေ့ပတ်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49လို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာတင်ကန်းစာအပြင
်အဲ့ဒီအပြာကြီးကိုဆင်ကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီမီထိုးမှုသုံးမယ်ဆိုလို့ရှိရှိရင
်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့တိတ်ပတ်နဲ့ဤပညာအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးပါမယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြည့်ကိုဝင်းမင်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ Nikkei Asian Review စာဆောင်ကအာဆီယံကနေမြန်မာနိုင်ငံဒုက္ခသည်အခြေတဲ့ကိုမိမောင်းထုတ်ပြလိုက်တာကြောင့်ဖိအားတွေမြန်မာလာနေပြီဆိုတဲ့ကောင်းစင်နဲ့အာဆီယံရဲ့တခြားနိုင်ငံဝင်မဆက်တဲ့မူဝါဒကိုကြော်ပြီးရှာရှာပါပါစိုးရင်ကြောင်ထုတ်ပြလာတာကိုထောက်ပြလိုက်ပါတယ်နိုဝင်ဘာလ15ရက်နေ့ထုတ်ဒီစာဆောင်ရဲ့အင်တာနက်ဆာမျက်နှာမှာနိုင်ငံရေးနဲ့စီးပွားရေးကဏ္ဍလက်ထောက်အက်ဒီတာကတ်ဆူဟီကိုဟာရာကမကြာခင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တက်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌညင်ညာချက်ထဲမှာရခိုင်ဒုက္ခသည်အရေးဟာစိုးရင်စရာကိစ္စရက်လို့သုံးလုံးထားတယ်လို့ဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဗိုလ်ဒူးနေ့ကထုတ်ပြန်ခဲ့တဲ့ဒီအာဆီယံဥက္ကဋ္ဌညင်ညာချက်ထဲမှာပဲရခိုင်ပြည်နယ်ဒုက္ခသည်အခြေအနေကိုအာဆီယံထိပ်သီးပွဲမှာဆွေးနွေးခဲ့ကြပြီးမြန်မာဘက်ကလည်းဒီကိစ္စကိုပြန်ရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအာဆီယံညင်ညာချက်ထဲမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မသုံးခဲ့ဘူးလို့ဆက်ပြောထားပါတယ်။ဒီညင်ညာချက်ထဲမှာပဲမြန်မာအစိုးရဘက်ကနေဒီပြဿနာကိုဖြေရှင်းဖို့ကြိုးစားနေတာကိုထောက်ခံပေမဲ့မြန်မာအစိုးရဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်နေနဲ့လူခွင့်ရေးဆွဆွဲချက်တွေအပေါ်လွတ်လွတ်လပ်လပ်ဘက်မြတ်မြတ်တတစုံစမ်းစစ်ဆေးပြီးတာဝန်ယူတာဝန်ခံမှုပြပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ဆိုပါတယ်။အခုလိုတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုစိုးရင်ကြောင်ရှာရှာပါပါဝင်ပြောလိုက်တဲ့ဒီအာဆီယံညင်ညာချက်ကြောင့်မြန်မာနိုင်ငံကဒီလူခွင့်ရေးကိစ္စတိုးတက်မှုနှေးကွေးလာနေတဲ့အပေါ်တခြားအာဆီယံနိုင်ငံတွေကဆက်စည်းမခံခြင်းစိတ်များလာနေတာကိုပြနေတာဖြစ်တယ်လို့လည်းဒီစာဆောင်ကထောက်ပြလိုက်ပါတယ်။ဒီကြေညာပေါ်မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကလည်းအပြင်းထန်ဝေဖန်ခဲ့ကြပြီးအာဆီယံဥက္ကဋ္ဌညင်ညာချက်ထဲမှာလည်းပြည်ပြည့်စုံပြီးရည်ရှိခံမဲ့အဖြေရာရေးအတွက်ပြဿနာအခြေခံစဉ်းမြစ်ကိုဖြေရှင်းပေးဖို့တိုက်တွန်းထားတယ်လို့ Nikkei Review ကဖော်ပြလိုက်ပါတယ်။နောက်သတင်းတစ်ပုဒ်မှာတော့American အနေနဲ့မြန်မာနိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်အပြီးလေးမှာပဲတရုတ်နိုင်ငံဘက်ကတော့မြန်မာကိုချက်ချင်းထောက်ခံပေးလိုက်တယ်လို့ Reuters သတင်းဌာနကရေးသားလိုက်ပါတယ်။နိုဝင်ဘာ15ရက်နေ့ထုတ် Reuters သတင်းထဲမှာ American ဒုသမ္မတ Mike Pence ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ရမှာ Ranger တွေပေါ်ချူပေါက်ခဲ့တာတွေဟာစင်ကြေပေးစရာမရှိဘူးလို့ဗိုလ်ထုတ်ကဝေဖန်ပြီးနောက်မနေ့ချက်တာပရိမာပဲတရုတ်ဝန်ကြီးချုပ် Lee Ki-shan ကလည်းဒေါ်ဆန်းစုကြည်နဲ့တွေ့ရမှာမြန်မာစုအရရခိုင်ပြည်နယ်ပြဿနာမှန်မှန်ကန်ကန်ဖြေရှင်းဖို့ကိုထောက်ခံတယ်လို့ပြောလိုက်ကြောင်းရေးသားထားပါတယ်။ဒီကောက်ဆောင်နေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာတရားထွေဆောင်ခဲ့ရမှာအမေရိကန်အစိုးရဘက်ကတော့သူ့ရဲ့အပြင်းထန်ဆုံးအသုံးအနှုန်းကိုဒုသမ္မတ Mike Pence ကတဆင့်မြန်မာဘက်ကိုပြောလိုက်ပြီးမှတရုတ်ဘက်ကတော့မြန်မာနဲ့ထုံထဲစင်လာဆွေမျိုးပတ်ဖို့ဆက်ဆံရေးကိုအလေးထားမြင့်တင်သွားမယ်။မြန်မာစုအရတည်ငြိမ်မှုရှိရေးကြိုးပမ်းချက်တွေကိုလည်းထောက်ခံတယ်လို့ထည့်သွင်းပြောခဲ့ကြောင်း Reuters ကရေးသားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဘက်ကလည်းတရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးနဲ့ရခိုင်ရေးပေါ်တောက်လျှောက်နားလည်ထောက်ခံပေးလာတာပါဝင်မြန်မာနိုင်ငံကိုအချင်းချင်းကူညီပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်ကိုကိုကာဘီ Writers ကဖော်ပြထားပါတယ်ခင
်ဗျ။ဒါကတော့ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဂျီယန်တုံးတုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်။ဒေါ်လာလတန်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက THE BUCK the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး STOPS stops ka yatta HERE here ga di niya ma so ro zakzu thun ye long kaw thi be ga ro di niya ma tamin bu yatta bo di tong sin tet la de nau khan chang go shin pya pya si bak ga di niya ma buckhorn knife so de tamin jo ne lek kain lout tha de da gu yi nwet na phit par de Eri Dago, she American cowboy kicker, Pegasayan, Nichalono, Pedango, the lazy Kankayama. Eri Kainelu, Bedu, Sura, Tiali, Madapi, Buckhorn knife, the Minjo, Lekai, Shire, Dago, Eri Lushi, Chapi, Mada, Pulu, Dapibari. Tajamo, Buckhorn, Dugo, Buck, Subido, Donapibari. Idiom, Dvoyado, Darwin Shidu, Darwin Kandugu, Sulubari. The buck stops here, Garo. Tawin Yame Buguha Bedu Bewa Beduma Tawin Shire Surago Yinyon Piosura Pibare. Didon Dame Yala Ragale American Damra Harry S. Truman Jamba. Duga Duyes Weshima Disadago Tantara Pibare. Soluragaro Nanganma Pitamyaha Nangan Kangzame Tawin Tajang Tawin Kanayame Tawin Yuyame Subido Dugudu three bidet Bobare. Tangu Yangase Tungu Sanraga. Tuye Yadu Tetan Gongsonglu Medika Nengan Darigo Nose Megon Pyogya Ma Tosien Tamra Truman Nga Di Itongu Yinyon Gebari Di Itongu Patelu Josh Lopire Umago Na Sinchichaya
The President, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
Tamraha, Beduwe, Chisi Chisi. A sobia biame, Dawinha, Tumabe, Shibare. Bedugama, Tuguza, Masompia, Binaimabu. Era, Tue, Dawinbalu, Tebe Yabare. Umago, now to count Nazi Jaya.
The President, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
Soma Dawin Shizong Luga, Tubelu Bioji, Belu Biomle.
The buck stops here.
Lubiolo Yavare, Eragaro, Dinimitwe, Timja Gere, Ijim Atome Pipari.
Aro, American, don't know English, sir. Tingazariu, Doralata, Timpia Dora Piparaka.
ဒီခေတ်ကြီးနဲ့ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေစားမှာပါဝေဖန်တဲ့တွေထပ်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံငယ်နဲ့ဒေသတွေကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေပါဝေရှိလာနိုင်ပါတယ်မြန်မာနိုင်ငံရဲ့
့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VIO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းဆက်သွယ်ကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ခြင်းရင်ဒီကနေ့ည9:00နာရီမှတက်ရင် view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။ခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။အမေရိကန်နိုင်ငံသားဌာနကကမကထပြုတဲ့ Y C D လို့ခေါ်တဲ့ရှစ်တောင်အရှလူငယ်ခေါင်းဆောင်မှုရှစ်ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခွင့်ရတဲ့လူငယ်ခေါင်းဆောင်တွေနဲ့တူနာပြုတက္ကသိုလ်မှာကျောင်းဆင်းပြီးတော့လက်ရှိ Danish Refugee Council မှာ Gender Based Violence Prevention ကိုအမျိုးသမီးများအကြမ်းဖက်မှုဟန်တာရေးအစီအစဉ်တာဝန်ခံအဖြစ်ဆောင်ရွက်နေသူမတ်တန်နာချိုလည်းပါဝင်ပါတယ်။သူရဲ့လုပ်ငန်းအတွေ့အကြုံနဲ့ပတ်သက်လို့အကြောင်းစုံကိုပြေဆိုမေးမြန်းပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
လူတူကအခု
YCD အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိတာပဲနော်။ဟိုကျမသိကြတာပါပေါ့နော်။ဒီ YCD ကိုခေါ်တဲ့အခါမှာဟို YCD ရဲ့ရွေးမှာပေါ့နော်။
ဟုတ်ကဲ့။
ဆိုတဲ့အခါကျတော့ခင်ဗျားတို့ရဲ့ဟိုအတွေ့အကြုံပေါ်မှာဟိုဒီပြတော့ပေါ့နော်
။ဟုတ်ကဲ့။
တွေ့ကြုံစိတ်ဝင်စားမှုအားတန်မှုတွေပေါ်မှာသူတို့ရွေးတယ်ဆိုတဲ့အခါကျတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါ
။ကျမကတော့ပြီးတာတော့သူနာပြုတ်တက်ကတော့2000ခွန်ကပေါ့နော်ကြောင်းပြီးတာပေါ့ဒါပေမဲ့ကြောင်းပြီးတဲ့အချိန်မှာကျမအစိုးရဝန်ထမ်းတော့မလုပ်ခဲ့ဘူးဒါပေမဲ့အာရှတဝန်မှာ3နှစ်ခွဲလောက်ကျမသူနာပြုအနေနဲ့လုပ်ခဲ့တယ်ပြီးတော့ကျမက development နဲ့ chain ကိုစက်ဝင်စားလို့ကျမ NGO လောကထဲဝင်ခဲ့လိုက်တယ
်
NGO လောကလည်းစဝင်ခါစားအချိန်မှာတော့ကျမ public health ပေါ့နော်စစချင်းဝင်နေတော့ဒီ MSF Holland ပေါ့အဲ့ဒီမှာကျမ counselor လုပ်ခဲ့တယ်ဒါကတော့ HIV project ပေါ့နော်အဲ့ဒီနေမှာနောက်ပိုင်းကျမက development sector community level တွေကိုကျမဆင်းတဲ့ development project တွေလုပ်တယ်အဲ့ဒီမှာတော့ health development နဲ့ကျမလုပ်ခဲ့တဲ့ခင်မြန်မာနဲ့စခဲ့တယ်ပေါ့နော်ကျမ NGO လောကထဲဝင်တဲ့အချိန်မှာကျမ gender နဲ့ပတ်သက်တဲ့ training တွေကျမရတယ်ပေါ့နော်အဲ့ဒီအချိန်မှာကျမ gender concept တွေ gender equality ဆိုတာဘာလဲဆိုတာကျမသိလာတယ်ဘာကြောင့်သိလာလဲဆိုတော့ကိုငယ်ဘဝဖြတ်တက်လာတဲ့အချိန်ကြီးကိုရီဖိနိတ်ခံရတဲ့အချိန်ကြီးနဲ့ပတ်သက်ပြီးကမှ gender equality နဲ့ဘလို့ပတ်သက်ဆက်နွယ်နေလဲဆိုတာတွေကိုပြန်လဲတွေးပြီးကမှကျမဒီကျမဒါလုပ်မယ်ဆိုပြီးတော့ပေါ့နော်အဲ့ဒါကြောင့်မို့လို့ကျမကကျမလုပ်နေတဲ့ Daniel Refugee Council ကိုကျမက Gender Based Violence Prevention Officer အနေနဲ့ကျမဝင်ခဲ့တယ်ပေါ့နော်
ဟုတ်ကဲ့
ကျမခင်မြန်မာမှာအဲ့တော့ကျမက Senior Project Officer ဒါပေမဲ့ကျမရဲ့ project က gender နဲ့မျိုးဆက်ပွားကျန်းမာရေးကိုတွဲပြီးတော့လုပ်ရတဲ့တိမှန်ချက်ပေါ့နော်အဲ့ဒီမှာကျမကအိဟာနဲ့ပတ်သက်တဲ့ဘူးတူတာတွေသိရတယ်။နောက်ပြီး community မှာကျမကတော်တော်လေးအတွေ့အကြုံရှိရတယ်။ community မှာဘလို့တွေဖြစ်နေတယ်ဆိုတာ။အဲ့ဒီကာလအတွင်းမှာကံက YC League ကနေပြီးကမှသူတို့ media မှာသူကြီးညာတယ်။ကြော်လာတဲ့ခါမှာသူတို့တောင်းဆိုတဲ့အချက်တွေကိုကျမအတွေ့အကြုံတွေနဲ့ကျမကရေးတယ် propose လုပ်တယ်။ကျမလက်ရှိမှာဘယ်မှာလုပ်နေလဲရခိုင်မှာကျမလုပ်နေတဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒီ prevention နဲ့ GBV gender based violence prevention နဲ့ restaurant program ကျမလုပ်နေတယ်ဒါနဲ့ပတ်သက်လို့ရှေ့ဆက်ကျမဘယ်လိုလုပ်မယ်ဆိုတာ၄နဲ့ပတ်သက်လို့ကျမထည့်ရေးရတာပေါ့ကျမတို့ application လုပ်တဲ့အခါမှာသူတို့မေးခွန်းပေါ့နော်ခုနကခုမေးတဲ့အဲ့ဒီမှာကျမတို့အကြောင်းတွေရယ်ကျမတို့ experience တွေရယ်ပြီးတော့ကျမတို့ရှေ့ဆက်ပြီးကျမဘာလုပ်ချင်လဲဆိုတာ၄ကိုထည့်ရေးပြီးတော့ရောက်ရတာပါဟု
တ်ကဲ့ကျမစိတ်ဝင်စားတာကစောစောကခင်ဗျားသူပြောတဲ့ gender equality နဲ့ပတ်သက်ပြီးတော့ကျမဒန်လူခွင့်ရေးကျမခွဲခြားဆက်ဆံမှုပေါ့နော်အချိန်လေးနဲ့ပတ်သက်ပြီးတော့စောစောကခင်ဗျားသူပြောကိုစိတ်ဝင်စားလာတယ်ကိုသဘောပေါက်လာတယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီကျမတန်းသူအခွင့်အရေးကျမခွဲခြားဆက်ဆံမှုအခြေအနေကဘယ်လိုရှိပါလဲရှင
်အခုလက်ရှိကတော့မြန်မာပြည်မှာကြာဒီ gender issue ဆိုတာက big issue မဟုတ်ဘူးဘာဖြစ်လဲဆိုတော့မြန်မာအမျိုးသမီးတွေကနေသားကြနေပြီးသားဖြစ်နေရလေအမျိုးသားတွေကိုအိမ်ဦးနဲ့အဖြစ်သဘောထားရမယ်လို့လေဒီထုံးနှံကြီးကတော်တော်လေးကိုလွှမ်းမိုးထားတဲ့အတွက်ကြောင့်မဟုတ်လို့အမျိုးသမီးတွေအပေါ်မှာဒီ gender equality ရှိတဲ့မရှိတဲ့ဆိုတဲ့အပေါ်မှာကဒီဟာကဒီအမျိုးသမီးတွေကိုယ်တိုင်ကလက်မခံတာတွေအများကြီးရှိရပေါ့နော်အခုကျမတို့ကဘယ်လိုပဲလုပ်လို့ဒါပေမဲ့အမျိုးသမီးအများစုကတော့သူတို့ရဲ့တမတ်ရိုးကြပေါ့နော်ဒီဓာကြီးကို big issue ကြီးလို့တော့မမြင်သေးဘူးပေါ့နော်မမြင်သေးတဲ့အတွက်ကြောင့်မို့လို့နေရာလည်းမယူတတ်ကြသေးဘူးလို့ယူဆမိတယ်ပေါ့နော်ဒါပေမဲ့ဒါကတော့သူတို့ရဲ့ right ပါပဲပေါ့နော်ဒါအမျိုးသမီးတယောက်ကအမှုကိစ္စကျမလုပ်တယ်ဒါလည်းတာဝန်တစ်ခုပဲဒါပေမဲ့ကျမကခေါင်းဆောင်ဖြစ်ချင်တယ်ဆိုလည်းကျမတာဝန်ဒါပေမဲ့အဲ့လိုမျိုးကျမခေါင်းဆောင်ဖြစ်ချင်တယ်ကျမကဒါလုပ်မယ်ဒါလုပ်မယ်ဆိုတာကျမတို့မှာလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့အနေအထားမျိုးကိုဖန်တီးပေးနိုင်တဲ့စနစ်ရှိဖို့တော့လိုတယ်ဟု
တ်ကဲ့
ဘာကြောင့်ကျမဒီလိုပြောလဲဆိုတော့ကျမငငယ်ရဆိုလို့ရှိရင်ဆယ်တန်းအောင်နဲ့အမှတ်စင်းကြီးထွက်တယ်ကျမအမှတ်ကောင်းတယ်ဒါပေမဲ့ကျမပိုင်းလော့ဖြစ်ချင်တယ်ဒါပေမဲ့ကျမတို့အောင်စင်းထွက်တဲ့နှစ်က2003 2004အဲ့ဒီနှစ်မှာပိုင်းလော့လေရင်မှုတက်ကတူအဲ့ဒီဟာကသူတို့ဝင်ခွင့်ကအမျိုးသား only လို့သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ကျမဖြစ်ချင်တဲ့အခွင့်အရေးအပေါ်ကျွန်တော်ဒီကျမဆုံးရှုံးခဲ့တယ်။ဒါပေမဲ့ဒီ2015နောက်ပိုင်းမှာတော့အခုတက်ကတူမှာလည်းအထာလေးနည်းနည်းစပြီးပြောင်းလဲလာတယ်။အရင်တုန်းကရေချောင်းတက်ကတူမှာဆိုလို့ရှိရင်တော့မိကလေးတွေမဝင်ရဘူးခုဆိုမိကလေးတွေဝင်ခွင့်ရပြီပေါ့နော်။ဒီပိုင်းလော့ဆိုလို့ရှိရင်လည်းမိကလေးတွေအဲ့လိုမျိုးခွင့်ရပြီအဲ့လိုမျိုးလေးတော့နည်းနည်းတော့ဒီလက်ရှိတက်လာတဲ့ဆိုတာလက်ထပ်မှာတော့ဒီစနစ်လေးပြောင်းလာအဲ့ဒီဟာလေးရဆက်ပြီးတော့ gender equality ကိုပေါ့နော် opportunity တွေကို gender ရအောင်ဟိုလုပ်ပေးတဲ့ဟာမျိုးလေးတွေဆက်ပြီးတော့
တွေ့
တာပေါ့နော်ဟုတ
်ဟိုနောက်တစ်ချက်ကကျွန်မစိတ်ဝင်စားတာကခင်ဗျားတို့ပြောရခိုင်ပြည်နယ်မှာဒီ gender equality နဲ့ပတ်သက်ပြီးလုပ်နေတယ်ဆိုတဲ့အခါကျတော့အဲ့ဒီမှာအခြေအနေဘယ်လိုရှိနေလဲရှင်းပြပေးပါ
ကျမအဲ့ဒီမှာလောက်တာတော့တစ်နှစ်လောက်ပဲရှိပါသေးတယ
်
။ကျမကအဓိကလောက်တာတော့ဒီ gender ပေါ့နော် based violence prevention နဲ့ response ဆိုတော့ကျမလောက်ရတဲ့ရွာတွေကဒီ IDP camps လဲပါတယ်။ပြီးလို့ရှိရင်ရခိုင်ရွာလဲပါတယ်။ပြီးလို့ရှိရင် Muslim host community လို့သူတို့ပြောတယ်ပေါ့နော်။နေတဲ့ရွာတွေလဲပါတယ်ပေါ့။
ဟုတ်ကဲ့
။အဲ့ဒီမှာကျမတို့ကတော့ဒီ gender ီ GBB program ကိုကျမတို့ဝင်တာပေါ့နော်ကျမတို့ဝင်တဲ့အခါကျတော့ဘာလုပ်လဲဆိုတော့အမျိုးသမီးစင်တာတွေစောက်တယ်အမျိုးသမီးတွေကိုအသိပညာရအောင်ကျမတို့ဖြန့်ဝေတယ်အဲ့တော့အမျိုးသမီးတို့ဘာအသိပညာလဲဆိုတော့ကျမတို့လူချက်ပွားကျမတွေအသိပညာ gender equality နဲ့ပတ်သက်တဲ့ဟာအမျိုးသမီးအခွင့်အရေး gender based violence ဆိုတဲ့ဒီဟာတွေရဲ့ concept တွေကိုကျမတို့အဒီမှာအမျိုးသမီးစင်တာမှာကျမတို့က awareness session တွေလုပ်တယ်ဒီစားမှာဆိုလို့ရှိရင်မျိုးသမီးနဲ့လေးလာမယ်ဆွေးနွေးမယ်သူတို့ကျမကြီးအကြောင်းတွေသူတို့ရဲ့ခံစားချက်တွေသူတို့ community ထဲမှာသူတို့ရဲ့အခွင့်အရေးဘယ်လောက်ထိရှိတယ်သူတို့ဟာဘယ်လောက်ထိသူတို့ရဲ့ community ထဲမှာဖိနှိပ်ခံနေရတယ်သူတို့တွေဘယ်လိုတိုးတက်ဖို့လိုအပ်တယ်ဒါတွေကိုကျမတို့ကသိအောင်ကျမတို့အုပ်စုဖွဲ့ပြီးဆွေးနွေးရယ်ပြောဆိုရယ်ပေါ့နော်အားကြီးလုပ်တယ်ပေါ့နော
်အဲ့ဒီမှာတစ်ချက်ပေါ့နော်ဆိုတော့ community ပြောပြီး IDB camps ဒီ Muslim လူအဖွဲ့အစည်းတွေမှာတွားတယ်ဆိုတဲ့အခါကျတော့ကျမတို့အခုဒီ Rohingya တွေပေါ့နော်ဟိုဘက်နိုင်ငံကိုထွက်ပြေးတဲ့ခါမှာအဓိကပါပါသွားတာတဝက်ကျော်လောက်ကအပြုသမီးတဲ့ကလေးတွေဖြစ်တယ်လေသူတို့ပြည်ဒီဘင်္ဂလားဒေ့ရှ်ကလူ့ကျမကြီးဆရာဝန်ကြီးကသူတို့ကမွတ်စလင်မျိုးသမီးတွေကိုသူတို့ family planning ပေါ့နော်မိသားစုစီမံကိန်းချပြီးတော့ပရိသတ်တားတဲ့ဤအမျိုးမျိုးကိုသူတို့သုံးစီခြင်းရတယ်ဒါပေမဲ့လို့လေအဲ့မျိုးသမီးတွေကမသုံးလို့ကြဘူးမသုံးလို့ကြတာလေသူတို့အမျိုးသားတွေရဲ့ကြီးစိုးမှုကြောင့်ရနောက်တစ်ခုကသူတို့ဘာသာရေးရဲ့ကြီးစိုးမှုကြောင့်ပေါ့နော်အဲ့လိုမျိုးအနေအထားတွေရောဒီ IDB camp စီသွားတဲ့ခါမှာခင်ဗျားတို့တွေ့ကြရပါလား
ဟုတ်ကဲ့တွေ့ကြရပါတယ်ဒါတွေကတော့ကျမတို့ဒီကျမတို့အမျိုးသမီးစင်တာတွေဒီမှာကျမတို့ကအမျိုးသမီးစင်တာလုပ်ရင်အမျိုးသမီးတကယ် strong ဖြစ်တဲ့ woman တွေခေါ်ပြီးတော့အသိပညာတွေပေးတယ်မဟုတ်လ
ားဟုတ်ကဲ့
အဲ့လိုအနေထားမျိုးတော့မှကျမတို့ camp leader တွေရဲ့ပေါ့နော်ကျမတို့ကတခါကျသူတို့ရဲ့ဘယ်လိုပြောမလဲချုပ်ကင်ခြင်းနဲ့ control လုပ်ခြင်းနဲ့အနေထားမျိုးတွေနဲ့ရင်ဆိုင်ရတာရှိပေါ့နော်အခုနကပြောသလိုပဲ family plan တွေလုပ်တဲ့အခါကျမတို့ဆွေးနွေးဖြစ်ပါတယ်။ဟုတ
်ကဲ့
။သူတို့ပြောတဲ့အတိုင်းပဲမို့လို့ကျမတို့မှာကျမတို့ဒီဘာဆေးသုံးမယ်ဘာကလေးဘယ်နှယောက်ယူမယ်ဆိုတာကျမတို့ဆုံးဖြတ်ပိုင်ခွင့်မရှိဘူး။ဒါကကျမတို့ဘာသာတရားရကျမတို့ကကလေးယူရမယ်။ပြီးတော့ကျမတို့အမျိုးသားနဲ့ကျမတို့ခွင့်မပြုဘူးပေါ့နော်။ဒါမျိုးတွေကြုံရတယ်။နောက်တစ်ခုကကျမတို့က response ဆိုတာကဒီမှာသူတို့ community မှာဖြစ်တဲ့ rape case တွေပေါ့နော်။ Child rape case တွေရှိတယ်။အရွယ်ရောက်ပြီးကမှ rape ဖြစ်တဲ့ဟာတွေရှိတယ်။ဒါပေမဲ့ child rape case တွေကတော့ပုံများတယ်။အဲ့တက်ငယ်မရိမှုတွေပေါ့နော်ဒီလိုမျိုးတွေရှိရဲ့အဲ့လိုမရိမှုတွေမှာလဲသူတို့ကအဲ့ဒီတန်ကလေးတွေကိုသူတို့ဘယ်လိုလုပ်လဲဆိုတော့ဘာသာရေးခေါင်းဆောင်တွေသူတို့တိုင်ပင်ပြီးတော့လက်ထပ်လိုက်တယ်လက်ထပ်လိုက်ဆိုတာကဒီလိုမျိုးကလေးကိုရော်ကြေးပေးလိုက်တာပဲရှိတယ်ပြီးတော့ပြန်ကွာရှင်းတယ်ပြီးရင်သူ့မှာတခြားမိန်းမရှိရဲ့ကလေးရှိတယ်ဒီလိုမျိုးနဲ့သူတို့ဖာသူတို့ဖြည့်ရှင်းကြတယ်သူတို့ community ထဲမှာကျမတို့ကကြတော့အဲ့လိုမျိုးမဟုတ်ဘူးကျမတို့ကသူတို့ကို awareness လုပ်တယ်ဒါဟာတရားဥပဒေနဲ့ညီရဲ့တကယ်လို့ဒါမိမိမှာဒါဆန္ဒရှိရဆိုရင်တရားဥပဒေအရရင်ဆိုင်နိုင်လို့ရတယ်လို့ကျမတို့ awareness လုပ်လို့အခုဆိုရင်တချို့ဆို break case တွေတက်တယ်တက်တဲ့အခါကျမတို့ကဒီကျမတို့အနေနဲ့ကြတော့ကျမတို့ကချိတ်ဆက်ပေးရတယ်အဲ့ဒီဥပဒေဝန်ဆောင်မှုတွေရအောင်ဒီကနေ့က justice တရားဥပဒေတရားပေါ့နော်တရားရင်ဆိုင်နိုင်ဖို့အတွက်အဲ့လိုလုပ်တဲ့အခါမှာတော့ကျမတို့လည်းတော်တော်လေးခက်ခဲပါတယ်ဒီဝန်ဆောင်မှုတွေရဖို့အတွက်ပေါ့နော်အဲတစ်ဖက်က survivor ပေါ့နော်အကျပ်ပတ်ခံရတဲ့လူကလည်းသူရှက်တယ်ကြောက်တယ်သူ့လူတို့ရဲ့ဖိနှိပ်မှုကြောင့်သူ့ကိုသူဖွင့်ပြော်လိုက်လို့ဒီလိုလားအကွန်ဂျီတောင်းလို့ရှိရင်သူ့ကိုတခုခုလုံမှလဲစိုးရိမ်တယ်တစ်ဖက်ကကျမတို့ဝန်ဆောင်မှုပေးတဲ့လူတွေကြတော့လဲကျမတို့စနစ်တွေပို့စီချာတွေအားနည်းပေးတဲ့အတွက်ကြောင့်မို့လို့တော်တော်လေးကိုကျမတို့ခြေထောက်ချိတ်ဆက်ပေးရတာခက်ခဲနေတဲ့အနေအထားမှာရှိနေတယ်ပေါ့အပြောချင်တာကတော့သူတို့ community ထဲမှာလဲသူတို့အမျိုးသားတွေက human rights ဆိုတာကိုတောင်းဆိုတယ်ဒါပေမဲ့သူတို့အမျိုးသမီးတွေက human rights ကိုတော့သူတို့လေ့စားမှုမရှိဘူးသူတို့တွေဘာသာရေးဆိုတဲ့အရာနဲ့သူတို့ဖိနှိပ်ထားတယ
်ဒေါ်လာရတန်းနဲ့ဒီစဉ်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနှီးစွမ်းအားနဲ့တနိုင်တပိုင်လျှက်စစ်ထုတ်ယူနိုင်တယ်လို့ရေအားနဲ့ပါအသေးစားလျှက်စစ်ထုတ်ယူနိုင်တာတွေကိုလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ကပြောပြပေးပါမှာ။ကျွန
်တော်တို့မှာဒီနည်းနဲ့ကဆိုလာဖိုတိုဗိုလ်တိုက်စနစ်တုံးယူနေရတယ်။ဖိုတိုဗိုလ်တိုက်စနစ်ဆိုတာနေအောင်ကြီးတုံးတဲ့ပန်နယ်လေးကို install လုပ်ပြီးတော့တအားတုံးတာပေါ့။ဆိုလာပန်နယ်လို့ခေါ်တာပေါ့အဲ့ဒီအပြာကြီးကိုဆင်ကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28ဖို့လေ28ဖို့ဆိုတော့ကျွန်တော်တို့ကဒီနေထိုးမှုသုံးမယ်ဆိုလို့ရှိရင်အဲ့ဒီ28ဖို့ကိုကျွန်တော်တို့ဇ ရန်ကုန်မှာသုံးတဲ့မီအားပေါ့နော်2တတိပို့လို့နောက်ပြီးတော့3 phase ဆိုလို့ရှိရှိရင်400ပို့လို့ကြောင်းမှုပြဆိုရင်နေရောင်ဆွမ်းအင်ကထွက်တာ DC ထွက်တာလေထွက်တဲ့ဒါလည်းကားတဲ့ဟိုဒီဘက် AC alternating ကားတဲ့ကိုပြန်ပြောင်းခြင်းနဲ့ဆိုရင်သူက inverter လို့ရယ် inverter လို့ရုံလို့မကဘူး inverter လည်းဈေးကြီးတယ်နောက်တစ်ခါဒီညဘက်ကိုမီးထိုးမယ်ဆိုရင်ညဘက်ကျတော့နေရောင်မရှိဘူးဒီနေရောင်ရှိတော့သူကဘာလုပ်ရလဲဆိုတော့အဲ့ဒီ inverter ကနေပြီးတော့ battery ကြီးထိုင်ထားရတယ်သူကအဲ့ battery ကြီးကိုအားသွင်းထားတာပေါ့ဒီပြန်မှာညဘက်ကျတော့အဲ့ battery ကြီးကနေပြန်သွင်းနေသဘောမျိုးပဲ
battery နဲ့မီးထိုးမှု solar ပြားကနေဓာတ်အားကိုရယူပြီးလိုအပ်ချိန်မှာသုံးဖို့ပြတင်းထားနိုင်တယ်လို့ရည်တင်ဖို့နေရောင်ကနေရတဲ့ဆွမ်းအားကို solar pump နဲ့ဓာတ်ရိုက်လေးသုံးနိုင်ပါတယ
် solar panel ထိုင်ပြီး solar pump ထိုင်လိုက်ဘာမှမသုံးနဲ့ပြည့်စစ်တူးတက်ပြီးဖို့မပြောင်းနဲ့တော့ဒီလိုမျိုးအဲ့ဒီကိုခါလိုက်တစ်ခါလဲနေထိုးတာနဲ့အဲ့ဒီဒီပန့်ကလေတာပဲအဲ့ဒါတော်တော်အောင်မြင်ဟိုသူတို့ရေတိုင်ကြီးကြီးတွေမှာအဲ့ဒီအဲ့ဒါလဲထိုင်လိုက်ပြီးရောဒီလေလည်းမကုန်တော့ဘူးနေပူလာနဲ့ဆိုလာပန့်ကြီးကတောက်တောက်တောက်တောက်တောက်တောက်တောက်နဲ့လေတဲ့ခါကျတော့အဝီးကြီးတင်လေအဲဆုပ်ပြီးတော့တင်လိုက်တဲ့ခါကျတော့သူကနေခွင့်တစ်နာရီလောက်ဆိုကြီးကလုံးဝပြည့်သွား
လူရေထုတက်တဲ့ရန်ကုန်မြို့အတွက်မျက်စစ်တာကိုအဓိကဖြန့်ဖြူးပေးပေးမယ်ပုံမှန်မရတဲ့အခါအဆင်မပြေဖြစ်တတ်တာမို့ဆိုလာပြားတွေနဲ့တနိုင်တစ်ပိုင်းဓာတ်အားထုတ်ယူဖို့အကြံပေးပါတယ်
။ရန်ကုန်ကအများအားလိုလိုပဲမိုးရွာလွယ်လို့အများအားနေအောင်ကြည့်ရတာလေ။ရန်ကုန်မြို့အကြီးတစ်ဝိုက်ပေါ့နော်။ဟိုဘက်ရန်ကုန်မြို့ကျေလူနေရာမျိုးမှာဆိုလာပန်နယ်တွေထိုင်လို့ရတယ်။ဆိုလာပန်နယ်တွေကအနည်း20နည်းအစိတ်လောက်တော့သူကကရန်တီလောက်တယ် efficiently run လုပ်ဖို့အတွက်ကိုအဲ့ဒါကတော့ဒီတူစီမံကိန်းသဘောမျိုးပေါ့နော်။အဲ့လိုဆိုလာပန်နယ်တွေနဲ့လောလောဆယ်ထိုင်ပြီးရင်ရေရှည်စီမံကိန်းကြတော့တစ်ခါကရေအားလျှက်စစ်တွေကိုတည်ချကြကြနန်းနာအားပေးဖို့ကောင်းတယ်ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ရေအားလျှက်စစ်ထဲမှာတနင်္ဂနွေပိုင်းလောက်ဖို့ဆိုရင်ဘလို့နေရာမျိုးကလူတွေရနိုင်ပါလဲဆရာနေရာအရင်ပြောပြပေးပါဆရာ
နေရာအရင်ပြောပြပေးရမယ်ဆိုလို့ရှိရင်တောင်အနည်းအမြင့်ညာတဲ့ချမ်းပြည်တို့ကယားပြည်တို့ကချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေဂျေဘလောက်ရနိုင်လဲဆိုတာပေါ့မှာမူတည်ပြီးရေရက်စက်ကစောက်တင်တာလေကျွန်တော်တို့ဒီမိုးပြေးရေကာတာအကြီးစောက်ပြီးတော့ဒီဘက်ကလောပိတာကိုရေပေးတယ်လေအဲ့တော့ပေးတဲ့အချိန်တုန်းကလောပိတာဆက်ကြည့်တာဂျင်းရတာနေလို့ကျွန်တော်ကမိုးပြေးရေကာတာအကြီးကိုစောက်ကြတာလေစောက်ပြီးတော့အဲ့လေကတစ်ဖြစ်မိုးပြေးရေကာတာမှာလောင်လောင်ပြီးလောပိတာကိုသူးသူးနေဘက်ဒီပါမှာဆိုရင်ရေမနိုင်ဘူးအဲ့တော့ရေနံရမယ်နောက်ပြီးတော့အိတ်အင်းရှိရမယ်ကြောင်ပြီးသေးတော့နောက်ရေနံတို့ကသူကထုတ်တုံးထုတ်တုံးဆိုရင်ခဏလေးကုန်သွားမှလေရေရက်စစ်တို့ဘာလို့ကြတော့ရေစီးနေတဲ့ရေ run လုပ်နေမှာပဲဆိုတော့အရှင်ပြေတယ်ကျွန်တော်လက်ခံပြီးကြမြတော့အူတာအောင်မှရေရက်စစ်အေးလေးတစ်ခုဆောက်ခဲ့တယ်ချင်းတောင်မှလည်းတီးကြေးဟာခါဖလန်းမှလည်းအဲ့လိုရေရက်စစ်ကိုဆောက်ခဲ့တယ်မီနီဟိုက်ဒရိုလေးတွေပေါ့နော်ဒီတိမ်မှာဆိုလို့ရှိရှိ400ကီလိုဝတ်ဆက်နှလုံးထိုင်နေနောက်တစ်ခါဒီဟာကာဖလန်းမှာလည်းအလိုပဲထိုင်နေကျွန်တော်တို့လက်ကကတော့အဲ့ဒီမှာရေအားလျက်စစ်ဆိုတာရှိတယ်လေဒီမှာရေအားလျက်စစ်ကလူကြီးအများလားအဲ့ဒါကြီးလိုက်ပြီးတော့ recycle တာပေါ့နော်စာပေးလုပ်တယ်စာပေးလုပ်ပြီးတော့စောက်ဖို့လို့အတွက်ကိုတစ်ခါလေးကြတော့ budget မရတာနဲ့ဟိုအဲ့ဒါတွေကကြာလို့ဒါထက်ကလူကြီးတွေကခွင့်မပြုတာနဲ့ဒါကြီးမလုပ်ချက်ခဲ့တာကြီးလေအများကြီးရှိတယ်အဲ့ရေအားလျှက်စစ်ဌာနကတော့အဲ့ဘယ်လိုနေရာမျိုးမှာစောက်တဲ့နေဆိုတော့သူတို့ကတီချာတက်တက်နနသူတို့သူတို့ recycle ထားပြီးရတယ်အများကြီးရှိပါတယ
်ဟုတ်ကဲ့ဆက်နေရာပြီးတော့ဆက်ဟိုဆက်ပေါ့နော်ဆက်ကြတော့ဒီအသေးစားရေအားလျှက်စစ်လေးအတွက်ကိုဘယ်လိုဆက်မျိုးတွေတန်ကြီးဘယ်လောက်နဲ့လူတွေရောတက်နိုင်ပါမလားဆက်အဲ့ဒါလေးနည်းနည်းပြောပြပေးပါအ
ဲ့ဒီဆက်ကဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဥမာအမြင့်လည်းရှိတယ်နောက်ပြီးတော့ရေရှိရလည်းကောင်းတယ်ဆိုရင်အဲ့မှာပယ်တန်ဝီတာပိုင်းဆိုတာလေသူကခွက်တန်းပေါ့နော်ခွက်လိုပဲသူကဒီကျက်နဲ့ထိုးတာပေါ့ကျွန်တော်လော်ဘီတာမှာဆောက်ထားတဲ့တာပိုင်းမျိုးပေါ့အဲ့အဲ့ဒါမျိုးရွေးတင်တယ်ဒါပေမဲ့မျိုးဝချုံးပေါ်ဒီသားတို့ပါလို့ရေကားတော့ကောင်းတယ်ဒါပေမဲ့ဒီ head မရှိဘူးတိတ်မရှိဘူးဆိုလို့ရှိရှင်တော့ Kaplan တာပိုင်းမျိုး Francis တာပိုင်းမျိုးအဲ့ဒါမျိုးသုံးတင်တာမင်းအားဒေသပေါ်မှာမူတည်ပြီးတော့အဲ့ဒီတာပိုင်းရွေးတာကတော့တွက်ချက်ပြီးရွေးရမှာအရင်ကမှလည်းအဲ့ဒီအဲ့ဒါကြီးကြွန့်ကျင်တဲ့လူကြီးအများကြီးပါတယ်
ဟုတ်ကဲ့ဈေးတိတ်ကြီးလားဆရာအဲ့တာပိုင်းကြီးက
တိတ်ကြီးတော့လည်းမဟုတ်ပါဘူးအကျန်းချင်းပြောရမယ်ဆိုရင်တော့အဲ့ဒီတာပိုင်းကြီးကလေဆိုကြပါစို့အခုနောက်ဆုံးပေါ်တာတွေကတော့ဒီ inline hydro တာပိုင်းဆိုတာအားရကြတော့လေးလက်မပိုက်ကနေပြီးတော့24လက်မပိုက်တော့ဒီတုံးလို့ရတယ်အမြင့်ကလည်း900လောက်ဆိုရနောက် flow ကလည်း100နေ30000ပေါ့နော် ကာလန်ပါမင်းနဲ့လောက်ဆိုရတယ်။အဲအဲပေတန်တို့ဘာလို့ကြတော့သူကပိုက်ပူကြည့်လို့ရတယ်။ထောက်ထဲမှာနေလက်မ30ခန့်တုံးရတယ်။နောက်အမြင့်ပေးရလဲပေ30ကနေပြီးတော့ပေ1000ထိဟက်တာရတယ်။နောက်ဒီ flow ကလည်းပေါ့90000ကာလန် flow rate ထိရတယ်။အဲပေတန်ကြတော့
ဟုတ်ကဲ့ဆရာကိုယ်တိုင်အဲ့လိုကူညီပေးခဲ့တာရှိလားဇီယားလက်ဆင်နဲ့ဆက်အသေးလေးတွေလောက်တာတို့ပါတို့
ကျွန်တော်တို့လက်ထက်တုန်းကကာဆလာထုတ်တဲ့ဒါပိုင်းနှလုံးနောက်နောက်တစ်ခါဒီ EPC ကဒါပိုင်းတစ်လုံးအဲ့ဒါဈေးကြိုက်မှာထိုင်မှုရယ်ကျွန်တော်ကိုယ်တိုင်ထိုင်မှုတာပဲကျွန်တော်ကတော့လက်ဆင်နဲ့ပတ်သက်တာပေါ့နော်သူတို့ပွဲလို့ရအောင်လုပ်ပေးခဲ့တာရန်ကုန်မှာကိုအဲ့ဒါတွေ manufacture လုပ်လို့ရတယ်ဟိုနိုင်ငံခြားကနေပြီးတော့မာရင်ဝင်တော့ဈေးကတော့ရှိတာပေါ့လေကိုကကိုရန်ကုန်မှာအဲ့လိုတာပိုင်းနေပါလေညာတွေအဲ့လိုတချို့လူတွေလုတ်တယ်ကျွန်တော်ပြည်တော်အဲ့ဒီသူကနမ်ဆန်ကသူ့ရွာအတွက်ကိုအဲ့လိုမျိုးတာပိုင်းနေ locally သူတို့လုတ်ကြတယ
်အလုတ်ဖြစ်လာစရအဲ့နမ်ဆန
်အဲ့လုတ်ဖြစ်ပါလေဒါပေမဲ့သူတို့အကြီးမဟုတ်ဘူးနော်တေးသေးသေးပေါ့အဲမိုက်ခရိုဟိုက်ဒရိုလောက်ရှိမှာပေါ့5 to 100 watt ကီလိုဝတ်လောက်အဲအဲ့ကလေးတွေလုတ်ထားတာရှိတယ်ကျိုးအလိုရေအလျက်စက်ကလေးတုံးတာရှိတယ်။ရေအလျက်စက်ဆိုတာဘာမှမဟုတ်ဘူးတကယ်ကြတော့ရေစီအားကိုယူပြီးတော့ထုတ်သုံးတာပဲ။ရေစီအားကိုယူပြီးတော့မြှုပ်ထုတ်တယ်ရေစီအားကိုပြီးတော့ပြော့ဆက်လုပ်တယ်ရေစီအားကိုပြော့ဒေပအောင်သူကလှုပ်လိုက်သုံးတာပါပဲ
။ဦးအောင်ခင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လုပ်ပါ
ဒေါက်ကင်မျိုးတက်စီစဉ်တက်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOE ရဲ့စနေနေ့မနက်ဖြန်စီစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOE American တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီတိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1213ညလိုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စနေနေ့မနက်ခင်းအစီအစဉ်မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ CNN သတင်းဌာနရဲ့အင်ဘီရိုဆိုင်ရာအကြီးအကဲသတင်းတော့ Jim Acosta ရဲ့ American သမ္မတအင်ဘီရိုမှာသတင်းရယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းရယူပိုင်ခွင့်ကိုပြန်အေးပြန်ပေးအပ်ဖို့ Washington DC မြို့တော်တရားသူကြီးကနေပြီးတော့သမ္မတ Donald Trump ဆိုတော့ကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ခဲ့ရတာကတရားဥပဒေအရအေးမြူမီအပြစ်မရှိရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့ American ပြည်ထောင်စုရဲ့ပြင်ဆင်မှောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့တရားလက်ခွင့်နဲ့မဆိုင်ဘူးလို့ဆိုပါတယ်ကြာခင်တုန်းကအင်ဗီတော်မှာကျင်းပတဲ့သမ္မတရဲ့သတင်းစာရှင်းလင်းပွဲမှာစင်နန်သတင်းတောက်နဲ့သမ္မတ Trump တို့အမေးဖြေလို့ရင်အငင်းပွားသလိုဖြစ်ခဲ့ပြီးတော့သူရဲ့သတင်းရယူပိုင်ခွင့်ကိုရုတ်သိမ်းခံရတာပါကယ်လီဖိုးနီးယားပြည်နယ်တိုင်းမှာအဆိုးအဝါဆုံးတော်မီလောင်ကျွမ်းမှုကိုထိန်းချုပ်မှုတွေအခုတဖြည်းဖြည်းနဲ့ရှိလာနေပါပြီတိုက်ဆုံသူကအနည်းဆုံး63ရှိပြီးတော့လူ600ကတော့ပျောက်ဆုံးနေသေးဖြစ်ပါတယ်အဲဒီမှာ2,800လောက်နေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ထဲမှာမိကြီးကျယ်လောင်ကျွမ်းပြီးတော့အဲ့တမျိုးလုံးနှီးပါပြကျသွားခဲ့ရတာဖြစ်ပါတယ်အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံသူ့ကိုပြန်လွှတ်ပေးရေးပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။အခုလိုလွှတ်ပေးတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားရင်ကြားစီလုံငန်းအတွက်ထိခိုက်သွားနိုင်တဲ့အနေအရှိနေတဲ့ပြဿနာမှာမကြုံစဘူးအဖြေကောင်းရုတ်တရက်ထွက်သွားခဲ့ပါတယ်။မြောက်ကိုရီးယားဆိုအပိုင်းသတင်းဌာနကဒီအမေရိကန်နိုင်ငံသားကိုသူ့နိုင်ငံပြန်ပို့မယ်လို့တောက်ကြနေတုန်းကကြေညာခဲ့ပါတယ်။သူ့ကိုစစ်ဆေးနေတုန်းကသူကအမေရိကန်ကလွှတ်တဲ့ဒီ CIA ကလွှတ်တဲ့လူမျိုးဝန်ခံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကတရုတ်အပိတ်မှုနဲ့လုပ်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်ရဲ့ရေတပ်စခန်းဖွံ့ဖြိုးရေးကိုလမ်းပွင့်သွားစေမယ့်ကိစ္စကိုဆိုရာဟာကမ္ဘောဒီးယားဆိုအနေနဲ့ဒါမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ
်။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေပဲ6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကို5km 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာဆွေးနွေးချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.